ဒီနေ့ခေတ်မှာလူကြီးလူငယ်မရွေးဆိုရှယ်မီဒီယာလို့ခေါ်တဲ့လူမှုကွန်ရက်တွေကိုတုံးဆွဲနေကြပြီဖြစ်ပါတယ် Facebook တို့ Viber တို့လိုလူမှုကွန်ရက်တွေဟာခေတ်သစ်လူမှုဆက်ဆံရေးမှာအမြန်ဆုံးနဲ့အထူးရောက်ဆုံးပစ္စည်းကိရိယာတစ်ခုလို့ဆိုပေမဲ့ဘေးထွက်ဆိုးကျိုးများစွာကိုတယ်ဆောင်လာတဲ့အရာတစ်ခုလည်းဖြစ်ပါတယ်လူမှုကွန်ရက်ရဲ့အဲ့ဒီဆိုးကျိုးတွေကိုအများဆုံးခံရတာကတော့အမျိုးသမီးတွေပဲလို့ဆိုရမှာပါလူကုန်ကူးသူဖြားယောင်းသွေးဆောင်သူတချို့ဟာလူမှုကွန်ရက်တွေကိုအသုံးပြုပြီးအမျိုးသမီးတွေကိုပြစ်မှတ်ထားမလုံးမျိုးမျိုးနဲ့မြူဆွဲစည်းရုံးတာတွေတွေ့ရတယ်လို့ဓာတ်ပုံတွေအသုံးပြုပြီးချိန်ချောက်ငွေညစ်တာတွေလည်းနိုင်ငံတကာမှာမကြာခဏကြားနေရပါတယ်မြန်မာနိုင်ငံမှာရောအမျိုးသမီးတွေအတွက်အွန်လိုင်းအန္တရာယ်ဘလောက်ထိကြီးမားနေပါလဲ
လက်ရှိမှာဆိုရှယ်မီဒီယာပေါ်မှာမျိုးသမီးလက်ရှိကြုံတွေ့နေရတဲ့ကိစ္စလို့ပြောရမယ်ဆိုရင်ဒီလိမ့်မိုင်းဆိုင်ရာအကြီးကစော်ကားတဲ့ကိစ္စလိမ့်မိုင်းဆိုင်ရာနှောက်ရှက်တဲ့ကိစ္စတွေပါတယ်နောက်တစ်ခုကဒီ privacy လို့ပြောတဲ့တက်ပုံယူသုံးပြီးတော့ချင်းချောက်တာငွေညစ်တာဒါအပြင် hacker တွေရဲ့နော်အနေနဲ့သူတို့ရဲ့ privacy public ကြောင်းရာတွေဖွင့်ချခံရတာဒါတွေကအမျိုးသမီးတွေနောက်ဒီချက်မှုရေးရာကိစ္စတွေပေါ့နော်မျိုးသမီးတွေက online ပေါ်မှာတွေ့တယ်ချက်တယ်တိုက်တယ်ဒါအပြင်ပြန်မတွေ့တယ်မျက်နှာဟုတ်ကိစ္စရဖြစ်တယ်ပေါ့ဒါအများဆုံးကနေဒီမှာကြုံရတာဖြစ်တယ်နောက်ထပ်ကြုံရတဲ့ဟာဆိုတော့အမျိုးသမီးငယ်တွေနိုင်ငံကြီးလောက်ကဲဆိုရင်အလွယ်တကူပြစ်မှတ်ထားပြီးတော့တိုက်ခိုက်ခံရပုဂ္ဂလိကတိုက်ခိုက်တာမျိုးပေါ့နော်ဓာတ်ပုံတွေယူသုံးတယ်ဒါအပြင်သမုတ်တဲ့ကိစ္စတွေအနမယ်ဖြတ်တဲ့ကိစ္စတွေနိုင်ငံကြီးပါဝင်တဲ့အခါမှာဖြစ်ပြီး60တောက်ကာဒီလိုမျိုးဥပဒေတွေပေါ့နော်ဒါတွေကလည်းချိန်ဆောင်နေနေစင်တဲ့အမြတ်ဆိုတော့ online ကအမှန်တိုင်းပြောရင်တော့ရေခင်ကလေးကလည်းမလုံခြုံအခုချိန်မှာတော့ဥပဒေနဲ့အရာကာကွယ်သိမှုလည်းမရှိနေသလိုအဲဥပဒေရအောင်ပြန်ပြီးတော့ဖိနှိပ်တဲ့အားမျိုးရှိရင်တော့ပုံပြီးတော့ထိုးလာရလို့ပြောလိုက်ရတယ
်လူငယ်ကွန်ရက်ဖွဲ့ကမက်တင်စာရှင်လက်ကြီးပြောသွားတာပါရှင်းနေတူဖြစ်တဲ့မက်ခိုင်တစင်ကလည်းသူ့ရဲ့အတွေ့အကြုံကနေ social media ရဲ့တားကောင်ဖြစ်ခဲ့ရတဲ့မျိုးသမီးတွေအကြောင်းကိုခုလိုပြောပြပါတယ
်ချင်းမျိုးသမီးလေးကသူကအိမ်ောင်တွေပါအသက်ကတော့ငယ်သေးတယ်အဲ့တော့ချင်းတော်ကနေပြီးတော့မှဒီရန်ကုန်ကိုပြောင်းလာတာမကြသေးဘူးပေါ့နော်အဲ့ဒီလူကနိုင်ငံသားကနေပြီးတော့လှမ်းပြီးတော့မိတ်ဆက်တယ်မိတ်ဆက်ပြီးတဲ့ခါကျတော့သူကအသက်ကြီးပြီပေါ့နော်သူကပတ်စံနေရှိရပေါ့သူကအသက်ကြီးပြီဒီကနေ့ဆိုတဲ့ကြောင့်မလို့သူကသူ့ဆန်နေကိုလှူခြင်းနဲ့တန်းခြင်းနဲ့ဆိုပြီးတော့မြန်မာနိုင်ငံမှာတကယ်လိုတဲ့နေရာတွေမှာသူလှူခြင်းနဲ့ပေါ့နော်မက်ဆန်ကနေပြီးတော့အဲ့ဒီမျိုးသမီးလေးကိုဆက်သွယ်တယ်သူနေ့တိုင်းအဲ့လိုမျိုးပြောပြီးပတ်စံနေလည်းအဲ့လိုထော်လာတယ်လည်းတပွန်ရပြီးတော့မှသူ့စီပို့ပေးရဲ့ပတ်စံကိုအိတ်လိုက်ထုတ်ထားတယ်ဒီပတ်စံကိုသူပို့တယ်ပေါ့နော်ချက်ပိုင်းနေလည်းသူကပို့ပေးရဲ့ဒီမြန်မာနိုင်ငံမှာရှိတဲ့လူတွေနဲ့တော့ဆက်ဆက်တွေ့ပြီးမြန်မာနိုင်ငံမှာရှိတဲ့လူတွေကဒီမျိုးသမီးလေးစီလာပြီးတော့မှပတ်စံကိုရောက်လာပြီပေါ့နော်နင်းပတ်စံကိုထုတ်ပေးဖို့ငါတို့ကိုပတ်စံဘလောက်ပေးလို့ပြီးတော့ငွေလာတောင်းနဲ့ပထမတစ်ခေါက်ပေးလိုက်တဲ့နောက်တစ်ခေါက်ထပ်လာတယ်ပတ်စံကအရန်များတယ်ထပ်ပြီးတော့ငွေကလိုသေးရပေါ့ထပ်တောင်းနေပေါ့အဲ့နှစ်သိန်းမှာလည်းသူကသိန်းသေးတယ်တော့သိန်း90တော့သူကပေးလိုက်တယ်။မှနောက်ဆုံးတစ်ခေါက်ခတ်အောင်ရအောင်တဲ့။သူကရိမ့်မိသွား။ရိမ့်မိသွားပြီးတဲ့အခါကျတော့မှသူဘယ်မှာလဲပေါ့လိမ့်စာပေးဆိုတာမျိုးလူချင်းတွေ့မယ်ဆိုတာမျိုးပြောတဲ့အခါကျတော့မှဟိုလူတွေကသူ့အဆက်အသွယ်ဖြတ်ပြီးတော့မှဒါလစ်ပေးကြတာပေါ့နော်။ဒီမှာတော့ရှေ့နေစီရောက်လာတယ်ပေါ့နော်။နောက်ထပ် case တစ်ခုဒါကလည်းပဲဒီ social media မှာဟိုအဖြစ်များနေတာပေါ့နော်။မဲဝယ်တဲ့အရာဝယ်လို့တဲ့ case ပေါ့နော်။
ဒီလို online NDA ကနေအမျိုးသမီးတွေကိုဘယ်လိုအကာအကွယ်ပေးနိုင်မလဲ online ကကျူးလွန်မှုတွေနဲ့ပတ်သက်ပြီးအမျိုးသမီးတွေအနေနဲ့ဥပဒေအကာအကွယ်ဘယ်လိုရှာတင်ပါလဲမခိုင်တစင်ကအခုလိုရှင်းပြပါတယ
်မြန်မာနိုင်ငံမှာဆိုတော့အခုလက်ရှိ cyber law နဲ့ပတ်သက်ပြီးတော့ဟိုဥပဒေကတည်ထက်တဲ့ဟာတော့မရှိသေးဘူးပေါ့နော်ဒါမဲ့အခုလက်ရှိနေတဲ့ကဟန်ပြီးဖြစ်တဲ့ဥပဒေနှစ်ခုတော့ရှိတယ်ဒါကတော့ဒီဆက်သွယ်ရေးဥပဒေနဲ့ electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေဆိုပြီးတော့ဒီလိုမျိုးညီတော်ရင်အမှုဖွင့်ပြီးတော့မှတိုင်တန်းနိုင်ပါတယ်ဒီဆက်သွယ်ရေးဥပဒေမှာထောက်ချောက်ခကြီးရဆိုလို့ရှိရင်ဒီ3,000ပိုတဲ့ထောင်နဲ့တို့မဟုတ်ငွေနဲ့တို့မဟုတ်နှစ်ရက်စလုံးချမှတ်နိုင်တယ်ပေါ့နော်နောက်ဒီ electronic ဥပဒေပုံမှန်34ခကြီးရဆိုလို့ရှိရင်တော့ငွေရန်390ကနေပြီးတော့300အထိချမှတ်နိုင်တယ်ငွေရန်မဆောင်ဘူးဆိုလို့ရှိရင်ထောင်နဲ့တစ်ချက်ကနေပြီးတော့300အထိချမှတ်နိုင်တယ်ပေါ့နော်ဒါကဥပဒေပိုင်းဆိုင်ရာအရာပေါ့
မျိုးသမီးတွေအနေနဲ့ကရောဆိုရှယ်မီဒီယာကိုအသုံးပြုရမှာဘာတွေကိုရှောင်ရှားတင်ပါသလဲဆိုရှယ်မီဒီယာကိုမသုံးဆဲပဲနေတင်ပါသလားမက်တင်စာရှင်လက်ရဲ့အမြင်က
ရှောင်တင်တယ်လဲဆိုတာထက်ထိန်းသိမ်းရမယ့်ကိစ္စပါပေါ့နော်ဆိုတော့လက်ရှိကတော့နိုင်ငံကဆိုရှယ်မီဒီယာတွေကဘူရီသားတွေမှာအသုံးများလာတဲ့ဆွဲခါမှာဘလို့သုံးရမယ့်အစ်ကိညာစက်မလောင်ဒါကျွန်တော်တို့နိုင်ငံရဲ့အကြီးမားဆုံးသော failure တကယ်ဆုံးရှုံး OI အမှားတစ်ခုလို့ပြောလို့ရမှာပေါ့နော်ဒါပေမဲ့လည်းကျွန်တော်တို့အခုလက်ရှိကကျွန်တော်တို့ဒီဆက်သွားနေရယ်ပင်ယူနေရယ်လိလာနေရယ်အခုနောက်ပိုင်းဆိုရင်တော့မှဒီ online နေပေါ်မှာ အတင်းမားတွေကိုတမင်တကာဖြတ်ရင်တော့မှလက်မခံတော့တဲ့ကြီးအများကြီးတွေ့လာရတယ်။နော်အမားတွေကနေတင်ယူရင်းနဲ့တချို့တွေလည်းညှနာသွားတယ်ညှနာသွားတာကနေရနေတော့တင်ယူရင်းတင်ယူရင်းနဲ့တို့ရဲ့ညီမပြည်သူပြည်သားတွေရဲ့ social media မှာအကြီးကျယ်မှုတွေရှိလာပြီးတော့မြင်တယ်။နောက်ပယ်နဲ့ဆန်းကားနဲ့ဆိုရင်တမျိုးဖြစ်ရင်ဖြစ်လာမယ်။ဒီသားတွေမှာတော့ဆိုရကိုယ်တိုင်ကလည်းလိုအပ်တဲ့အချက်လက်တွေလိုအပ်တဲ့သတင်းမီဒီယာသိသိထိုက်တာတွေကိုအချိန်ကဖြန့်ဝေပေးဖို့တို့မှတာဝန်ရှိ။နောက်တစ်ခု online ပေါ်မှာ hate speech တွေကျန်လာပါ့။မျိုးမျိုးတွေဆိုရင်ပုံပြီး hate speech တော့ခံရတယ်။ bully လောက်ခံရတယ်။ဒါတော့သွားတော့ social media ကိုဒီလိုမကောင်းတဲ့အချက်တွေကြောင့်ပိတ်တင်လိုက်ကိုလုံးဝမလိုအပ်ဘူး။မကောင်းတဲ့ဘက်ကိုသွားတဲ့လမ်းကြောင်းကိုသွားလို့လိုက်တက်မှတ်ပေးဖို့ပဲလိုတယ်။အဲ့တက်မှတ်ပြီးရအခန်းကဏ္ဍကိုအစိုးရကလုပ်ရမယ်။အဲ့လိုလုပ်ဖို့လေအစိုးရကအခုချိန်မှာပြက်ကွက်နေတယ်တွေ့ရတာ
။ရှင်းနေတူဖြစ်တဲ့မခိုင်တစင်ကလည်းမြို့သမီးတွေအနေနဲ့ social media ကိုအသုံးပြုရမှာဂရုစိုက်တင်တာတွေကိုအခုလိုမျှဝေပါတယ်
။မြန်မာနိုင်ငံရဲ့ငွေကြေးမှုရဆိုလို့ရှိရင်ဒီမြို့သမီးတွေရဲ့တဘာဝကဟိုငကူကအားနယ်တယ်စိတ်ကြော်တယ်အယုံလွယ်တယ်ပေါ့နော်ဒီ social media ကိုသုံးတဲ့အမျိုးသမီးတွေအနေနဲ့ကိုယ်လာအပ်တဲ့ဒီ friend request တွေလာလို့ရှင်လည်းပဲအကောင့်အတူတွေပုံအတူတွေသုံးတာများရတဲ့ကြောင့်မလို့ဒီချာပေါ့နော်ရေးချယ်ပြီးတော့မှလက်ခံတင်တယ်ကိုယ့်ရဲ့ password ကိုလည်းပဲအလွယ်တကူမှန်းဆလို့မရနိုင်တဲ့အမျိုးဖြစ်ဖို့လိုတယ်နောက်တစ်ခါကိုယ့်ရဲ့အရေးကြီးတဲ့အချက်လက်တွေပေါ့နော်အင်္ဂလိပ်စာနောက်ဖုန်းနံပါတ်နောက်ဘဏ်အကောင့်လိုမျိုးပေါ့နော်ဒီငွေရေးတီးပိုင်ဆိုင်မှုအစရှိရာတွေကိုလည်းပဲ social media ပေါ်မှာမတင်သင့်ပါဘူး social media ကိုသုံးပြီးမှ log out လုပ်ဖို့မမေ့ပါနဲ့ဒါရီကတော့ဟိုကိုယ့်ကဒီမိမိညာပိုင်ဆိုင်ရာတွေက safe ဖြစ်အောင်လို့စဉ်းကျင်တဲ့ဟိုသတိထားတဲ့အပိုင်းတွေပေါ့နော်
ဒါကတော့တူးတက်လာတဲ့ခင်းနဲ့အညီကြဲကြဲပြန့်ပြန့်အသုံးပြုနေကြတဲ့ Facebook လို Social Media ရဲ့ဘေးထွက်ဆူချိုးတွေနဲ့အမျိုးသမီးတွေပေါ်တက်ရောက်မှုအနေနဲ့အကြောင်းကြားခဲ့ရတာပါ။နောက်ဆက်နေတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။